ီအစိုးရသာသနာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံကအစ္စလာမ်ဘာသာဝင်တွေကြားဟတ်သွားမဲ့ခရီးစဉ်အတွက်တရားဝင်ငွေကြေးကောက်ခံတဲ့အပေါ်မှာဖြစ်ပွားနေတဲ့ပြဿနာကိုတော့ဒီနှစ်အတွက်ဟတ်ခရီးထွက်မဲ့မိသားစုဝင်တဦးကအခုလိုရှင်းပြပါတယ
်။ဒါကြောင့်မှသူကဘာပြောလဲဆိုတော့ US 450ပြန်ပေးမယ်ပြီးတော့ real ငွေက200ပြန်ပေးမယ်ဆိုပြီးတော့သူကပြောတယ်ပေါ့နော်။သူကမနေ့ကအကုန်လုံးကိုလှမ်းပြီးတော့ကို2ရက်3ရက်လောက်ရှိပြီးဖုန်းလှမ်းဆက်ပြီးတော့ဘာပြောလဲဆိုတော့ US 450ပဲပြန်ပေးမယ်ပေါ့နော်။လေးရင်ခက်ခဲကြောင်ပေါ့လေဘီမန်မရလို့အတွက်မလေးလိုင်းပြောင်းရမယ်ဘာညာဆိုသူကပြောပြီးတော့ US 450ပဲပြန်ပေးမယ်ဆိုတော့အခုမျိုးထဲမှာတော့အခုအကုန်လုံး hash commerce member တွေရောတရားတွေရောအခုကတော့ရင်းနှီးရုပ်ကိုပြစ်နေရ
အခုဖြစ်ပေါ်တဲ့ပြဿနာရဲ့အရင်းခံကတော့ Saudi Arabia နိုင်ငံကို hack သွားမဲ့ဖျားဖူးခရီးတဲ့တဦးတွေစစ်အစိုးရကမြန်မာ FEC 2330နဲ့မြန်မာငွေ76000ကောက်ခံခဲ့တယ်လို့စစ်အစိုးရအစီအစဉ် hack ခရီးတဲ့မှာလိုက်မဲ့ဟာဂျီလောင်းတွေကပြောပါတယ်ငွေကြေးကောက်တဲ့အခါမှာသာသနာရေးဦးစီးဌာနနဲ့တရားဝင်စာချုပ်တစ်ခုချုပ်ဆိုရတယ်လို့သိရပါတယ်အဲ့ဒီစာချုပ်မှာဖျားဖူးခရီးတဲ့တဦးဖျားဖူးသွားတဲ့အခါစစ်အစိုးရဘက်ကဒေါ်လာငွေ450နဲ့ sorry ရဲ့200ပြန်ပေးရမယ်ဆိုတဲ့စီကံချက်တခုပါဝင်တယ်လို့ပြောပါတယ်။နှစ်စဉ်နှစ်တိုင်းငွေပြန်ပေးကံဒီမှာစစ်အစိုးရဘက်ကစာချုပ်စီကံအတိုင်းမလုပ်ဘဲမတိမတာ short ပေးနေပေမဲ့လို့ဒီနှစ်မှာတော့ပြန်ပေးရမယ့်ငွေဒေါ်လာ450လေးက150ပဲပြန်ပေးမယ်လို့ပြောခဲ့တဲ့အတွက်အခုလိုပြဿနာပေါ်ခဲ့ရတာလို့အစ္စလာမ်ဘာသာဝင်ဟာဂျီလောင်းတွေကပြောပါတယ်။ဒီနေ့ sorry Arabia နိုင်ငံကိုဖျားဖူးသွားမဲ့ဟာဂျီလောင်း300ဟာကဘာအေးဖျားလမ်းမှာရှိတဲ့သာသနာရေးဝန်ကြီးဌာနကိုဒီနေ့ဩဂုတ်လ13ရက်နေ့ကတည်းကငွေအားလုံးကိုသွင်းခဲ့တာလို့သိရပါတယ်။ဟာဂျီလောင်းတွေရဲ့ငွေကိုလက်ခံပြီးသာသနာရေးဦးစီးဌာနဘက်ကစာချုပ်ချုပ်တဲ့အရာရှိတွေကတော့ဦးစီးအရာရှိဥညွန်လိုင်းနဲ့ဥတင်ဆိုးလို့သိရပါတယ်။အခုလိုငွေ short ပေးမဲ့အကြောင်းကိုလည်းအဲ့ဒီဦးစီးအရာရှိနှစ်ဦးကဟာဂျီလောင်းတွေစီတရားဝင်စာထုတ်တာမျိုးမဟုတ်ဘဲတယ်လီဖုန်းဆက်အကြောင်းကြားခဲ့တာလို့ဟာဂျီလောင်းတွေကပြောပါတယ်။အခုလိုစာချုပ်စီကံဖောက်ပြက်ပြီးလုတ်တဲ့လုတ်ရအပေါ်မှာဖျားဖူးသွားမဲ့ဟာဂျီလောင်းတဦးကဥညွန့်လိုက်နဲ့ဥတင်ဆိုးတို့ကိုနီလာတကျဖြည့်ရှင်းတဲ့အကြောင်းပြောတာကိုလည်းသာသနာရေးဝန်ကြီးဌာနအဲ့ဒီအရာရှိတွေကမချေမကန်ပြန်လည်ပြောခဲ့တယ်လို့လည်းစောစကဟာခီးထွက်မဲ့မိသားစုဝင်ကပဲအခုလိုပြောပြပါတယ်
။ဘုဇွန်တော်မျိုးနယ်ဒီတာရိန်နာတန်းကနေတဲ့ဥကျော်ရေးဆိုတဲ့ပုဂ္ဂိုလ်ကသူကခုတလောနဲ့ဘဲပေါက်တာသူရှိုးလှမ်းပြီးတော့ဖုံးဆက်တဲ့ဒီသာသနာရေးဝန်ကြီးဌာနကဘာကြီးဖျားလမ်းပေါ့နော်ဥညွန်လိုင်းတို့ဥတင်ဆိုတို့ကလှမ်းပြီးတော့ဖုံးဆက်တော့သူကဟာ၈လပိုင်းလုံးနေငွေသွင်းထားတာပေါ့နော်။ဒါကြောင့်ဆိုရင်ကျွန်တော်တို့ကဒီမှာဆက်တာရအားလုံးဆက်တာရနစ်နာတယ်ပေါ့နော်။အဲ့တော့ငွေပြန်လိုချင်တဲ့ဘာညာဆိုပြီးတော့ပြောလို့ပြောသူတို့ကဟာဒါကတော့ဘယ်ရမလဲခင်ဗျားတို့ကလည်းလက်မှတ်ထိုးတာပေါ့နော်။အားမှန်ဒါဆိုရင်ကျွန်တော်တို့သာသနာ့ဝင်ကြီးဌာနကိုတိုင်မယ်ဆိုဝင်ကြီးကိုတိုင်မယ်လို့ဘာညာပြောပြောတိုက်တဲ့ရှိတိုင်နဲ့တိုင်ဘာညာဆိုလဲဆိုပြီးအခုဒီမှာတော်တော်ပြဿနာတော့ဖြစ်နေတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်သိနိုင်ဖို့အတွက်ဥစည်းရရှိဥညွန့်လိုင်းနဲ့ဥတင်ဆိုးတို့ရုံထိုင်တဲ့ရန်ကုန်မြို့ကဘာကြီးဖျားလန်းသာသနာ့ရေးဥစည်းဌာနရုံးကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လို့မြန်မာစံတော်ချိန်2နာရီမှာပဲအရာရှိတွေရုံးဆင်းလို့အိမ်ပြန်သွားပြီလို့ဘုန်းကန်သူတဦးက RFA ကိုပြောပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ Hajj ခရီးစဉ်ကိုတာဝန်ယူဝန်ဆောင်မှုလုပ်ပေးနေတဲ့ကုမ္ပဏီတွေဟာရန်ကုန်မန္တလေးမြို့ကြီးတွေမှာအများအပြားရှိနေပါတယ်။ဒီကုမ္ပဏီတွေကစစ်အစိုးရသာသနာ့ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီး Hajj ခရီးစဉ်တွေကိုဝန်ဆောင်မှုပေးနေတဲ့ဟာဂျီဥဖုံးလုံးခေါ်ဥတင်ဝင်းပိုင်တဲ့ Aryan ခရီးသွားလုပ်ငန်းဆိုတာရှိပါတယ်။ဒါကြောင့်လက်ရှိရှေ့ဆိုရတဲ့ Islam ဘာသာဝင်ဟာဂျီလောင်းတွေကြဖြစ်နေတဲ့ပြဿနာကိုမေးမြန်းဖို့အတွက်အဲ့ဒီခရီးသွားကုမ္ပဏီကိုဆက်သွယ်တဲ့အခါမှာတော့
"အိုးဒါတွေကဒီဟိုကိုမမုံနဲ့လာမှပဲသိရတယ်။သူမလာတော့ကျွန်တော်တို့ကဘာမှကျွန်တော်လည်းမပြောတတ်ဘူး။ဆရာလာမှသူကျွန်တော်လည်းအဖြေအဆဆုံးပြီ။အခုကျွန်တော်ကဘယ်လိုလဲဆိုတော့သူမလာတော့ကိုကဘာမှမသိတဲ့ဆိုဘာမှပြောလို့မရဘူး
။သာသနာရေးဦးစီးဌာနနဲ့လက်တွဲအလုပ်လုပ်နေတဲ့ Aryan ခီးတော်လုပ်ငန်းပိုင်ရှင်ဦးတင်ဝင်ခီးတော်နေတဲ့အတွက်သူတို့အနေနဲ့ဘာမှမသိသေးတဲ့အကြောင်းကိုအဲ့ဒီခီးတော်လုပ်ငန်းတာဝန်ရှိသူကပြောသွားတာပါ။မြန်မာနိုင်ငံမှာ Hajj ခရီးသွားလုပ်ငန်းလုပ်နေတဲ့ပြပကုမ္ပဏီအများစုကတော့ဒီနှစ်ဒီဇင်ဘာနောက်ဆုံးဘက်ကနေ January လကုန်အထိရက်40ဝန်းကျင် sorry ဖျားဖူးလုပ်ငန်းအတွေ့တဦးကိုဒေါ်လာ2500ဇီးငိမ့်ယူကြတာများတယ်လို့သိရပါတယ်။စေအစိုးရသာသနာရေးဝန်ကြီးဌာနကဦးစီးတဲ့ဖျားဖူးအစီအစဉ်နဲ့သွားခွင့်ရသူတွေဟာနှစ်စဉ်ဇီးတက်တာတယ်လို့ပြောကြပါတယ်။ဒါပေမဲ့အခုတော့ပြင်ပကုမ္ပဏီတွေရဲ့ပေါက်ဈေးတိုင်းစစ်အစိုးရဘက်ကလည်းငွေကောက်လာတာလို့ရန်ကုန်မြို့ကဟာဂျီတွေကပြောပါတယ်။ပြင်ပကုမ္ပဏီတွေကနမ်ကြီးရန်ကုန်မကာကုမ္ပဏီကိုဒီနှစ်အတွက်ဟတ်ခရီးအတွက်ငွေကြေးဘလောက်ယူပြီးဝန်ဆောင်မှုပေးနေပါသလဲလို့မေးတဲ့အခါမှာတော့ကုမ္ပဏီတာဝန်ခံတဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီနှစ်ဝန်ဆောင်မှုကတော့2500ပါခင်ဗျာ။ဒီ2500ထဲမှာတော့ဒီဟိုတယ်တဲတဲ့ကားတွေပါတယ်။ဒီပြန်လာမှအသွားပြန်ကားတွေပါတယ်။ဗီဇာကြီးတွေပါပါတယ်ခင်ဗျာ။
မြန်မာစစ်အစိုးရအနေနဲ့ Sorry, Piabu Kizin Dwe, Haji Lonely Dwe, Sajuba, Sigan Dine, Tampiam, and we will shop be Pimas Sure Kisagu, Sit Suya Bega, the Yawin, Tiri Jaja, the Rimitu Bay Tare Dwe, Bajang Adalu Piare Surago, Mati de Wulu, Sodaga, Comuni Town Shizuga, Piovare, Yamasi Suyago, Nanganaga Luke, when you look Shadu Bega, Yamanangama Bada Ye Pinitari Shinire, Lululala Goga with Mashi Wulu, Susuani Rari Leshivare. Sorry, Piamu Suragale, Islam Badawini, Yepare, Badae down with the Kupibime, Kanda Chedwijao, Dodjin and Toluya Kizim Hopulu, Islam Badawini got Jovari, Se Suya Bega Tenegu, Lutonga de Bobi Kumidure Dre, Islam Badawin and Miazuha, Pimba Kizwa Lunganwin and Chisa B, Wiji, Miaumia, Konya Kanga, Sorry, Piabu, Dwani Yaralu, Tia Jamakamia.